ုံမိတဲ့ရောဂါကူးစက်မှုတွေကြောင့်ရနာထားတဲ့ပြည်ရင်းလေကြောင်းလုပ်ငန်းတွေကိုဒီတစ်ပတ်ထဲပြန်စဖို့ပြင်ဆင်နေတဲ့အကြောင်းတင်ဆက်ပေးချင်ပါတယ်ကျွန်မကတော့စုစုပါကယ်ရောဂါကြောင့်စက်တင်ဘာလဆန်းကတည်းကပြည်နှံခွင့်ပိတ်ထားတဲ့ပြည်ရင်းလေကြောင်းလိုင်းတွေကိုဗုဒ္ဓဟူးနေ့ကစပြီးပြန်လည်ခွင့်ပြုတော့မှာဖြစ်ပါတယ်။ဒီကြောင်းခရီးစဉ်တွေပြန်လည်စတင်ရမှာတော့ကယ်ရောဂါကောင်းဝေးစီးနင်းစည်းကမ်းတွေနဲ့အညီစတင်တော့မှာဖြစ်ကြောင်းလဲပို့ဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးဝင်းခန့်က VOA ကိုပြောပါတယ်
။နိုင်ငံတော်ရဲ့ဆန်းတော့ပြန်ဖွင့်စီခြင်းနဲ့ဒါကအရေးကြီးတာဒီချိန်မှာကူးစက်ရောဂါကအခြေအနေပြည်နယ်လောက်တဲ့ဒီထိန်းသိမ်းနိုင်တယ်လို့မယူဆကြဘူးဖြစ်နေရလေလောလောဆယ်တော့လေအဲကြောင့်အရေးကြီးတာကကျွန်တော်တို့ပြန်တမ်းဖို့တော့ဆောင်ရွက်ဖို့မူအားဖြင့်အပေါ်အားသဘောတူလိုက်တယ် policy ရှိတယ်သို့တော့ဟို SOP ထွက်လာမှာပေါ့နော် SOP ထွက်လာမယ်အဲ့ဒီ SOP ကိုလည်းတက်ဆိုင်ရာတိုင်းဒေသကြီးပြည်နယ်တွေအစိုးရတွေလည်းကြီးကြီးနက်နက်ဟိုရှိပြီးဆိုရင်အဲ့တော့မှကျွန်တော်တို့ဟိုတကယ်တကယ်လက်တွေ့ပြန်နိုင်မယ်နေထားပါ
ပြည်ရင်းလေကြောင်းလိုင်းတွေပြန်စတင်မှုရပိုင်းလောက်တာလို့တော့ဗိမဲ့အဲ့ဒီခီးစင်တွေမှာလိုက်ပါကြမဲ့ခီးသွားတွေအတွက်ကံရောဂါကာလချမ်းမာရေးစံသတ်မှတ်ချက်တွေကိုတော့တရားဝင်ထုတ်ပြန်ထားတာမရှိသေးပါဘူးချမ်းမာရေးနဲ့အကစားဝင်ကြီးဌာနကတော့အသေးစိတ်အချက်လက်တွေကိုမကြခင်မှာထုတ်ပြန်ပြီးတော့မှဖြစ်ပြီးပြည်ရင်းလေကြောင်းခီးသည်တွေလိုက်နာရမယ့်အချက်တွေနဲ့လေရင်အမှုတန်းတွေအပါအဝင်မြေပြင်ဝန်ဆောင်မှုလုပ်ငန်းတွေနဲ့လေဆိပ်မှာတာဝန်ထမ်းဆောင်သူတွေပါလိုက်နာရမယ့်အချက်တွေအပြင်ကိုဗစ်ရောဂါဘူးရှိမရှိကျန်းမာရေးဆစ်ဆစ်ချက်နဲ့ပတ်သက်လို့အဓိကထားပါဝင်မှာဖြစ်တယ်လို့ဗဟုကူးစက်ရောဂါတိုက်ခိုက်ရေးဌာနဝန်ညွှန်ကြားမှုဒေါက်တာခင်ခင်ကြီးက VOA ကိုပြောပါတယ
်။ Domestic flight တွေကို16ရက်နေ့မှာပြန်လည်ပြည့်စုံဖို့ပြီးကြတော့ကျွန်တော်တို့ကျန်းမာရေးနားကောင်ဝန်ကြီးဌာနရဲ့ပို့ဆက်ဝန်ကြီးဌာနရဲ့နှစ်ခုဝန်ကြီးဌာနနှစ်ခုပူးပေါင်းပြီးတော့ကျွန်တော်တို့ဆောင်ရွက်တာဆောင်ရွက်ပြီးပါပြီ။အဆိုပြီးအဲ့ဒါတွေကိုသက်ဆိုင်ရာဝန်ကြီးဌာနကိုပြီးတော့အဲ့ဒါနေဖို့ဆက်ကြီးချက်ကိုကဲကော်မတီကိုဆက်တင်มาဖြစ်ပါတယ်။အဲ့ဒါဆိုတော့ဒီကသူရဲ့သမိုင်းရမတန်ရမှာထွက်လာပြီးတော့အကောင့်ထဲထွက်နိုင်မှာဖြစ်ပါတယ်။ဒီလိုပုံမှန်လေးကြောင့်ခုနပြေးဆွဲတဲ့အခါမှာဒီစံသတ်မှတ်ချက်များတော့ကျွန်တော်တို့ဒါ version 2.1 ဆိုပြီးတော့ဒါကျွန်တော်တို့13/2020ရဲ့အနေနဲ့ဒါရေးဆွဲတင်ပြတာဖြစ်ပါတယ်။ဒါဆိုတော့ဒါမကြောင်ရင်အချိန်တွင်းမှာတော့အကောင့်ထဲပေါ်လာမှာဖြစ်ပါတယ်။
သုံးလကျော်ကြာရန်နာထားတဲ့အတွက်အလုပ်ကိုင်းတဲ့လေကြောင်းလုပ်ငန်းတွေမှာထိခိုက်မှုတွေကြုံရပြီးတဲ့နောက်လုပ်ငန်းတွေပြန်လည်စတင်မှုအစိုးရကခွင့်ပြုလိုက်တာလည်းဖြစ်ပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံမှာကိုဗစ်ကရောဂါကူးစက်မှုတွေရှိနေစေဖြစ်တာကြောင့်လုပ်ငန်းတွေပြန်စရမှာကျန်းမာရေးလမ်းညွှန်ချက်တွေနဲ့အညီဆောင်ရွက်နိုင်မှုပြင်ဆင်ထားတယ်လို့လည်း MAI လေကြောင်းလိုင်းရဲ့ Operation တာဝန်ခံဦးခတ်ခမ်းမောင်ကပြောပါတယ်
ကျွန်တော်တို့ကြောင်းလိုက်နေမှာဒီကိုဗစ်ကာလမှာဆွဲဖို့လေကျွန်တော်တို့လည်းကိုပိုင် SOP တွေရှိတယ်အဲ့ဒါအပြင်ကျွန်တော်ကကျွန်တော်တို့ကြောင်းလိုက်ကြတော့ကျွန်တော်တို့ကဥပမာကျွန်တော်တို့ဒီအနေနဲ့ကျွန်တော်တို့နေမြန်နေရရန်ကုန်ကနေကျွန်တော်မန္တလေးနေမြကျနာသွားမယ်ပေါ့နော်ခီးတယ်ရလဲရန်ကုန်နေဟိုမန္တလေးခီးတဲ့ပါမယ်အဲ့ဒါမျိုးပါမယ်ဆိုကျွန်တော်တို့ကတော့ရန်ကုန်နေမန္တလေးရောက်မယ်ရောက်ပြီဆိုရင်အဲ့မှာကျွန်တော်တို့ကဆင်းသွားတဲ့ခီးတယ်ရရဲ့ထိုင်ကုန်နေနေရာတွေပေါ့နော်အဲ့နေရာတွေမန္တလေးမှာရှိတယ်ကျွန်တော်တို့ရဲ့ဝန်ထမ်းတရားတန်ရှင်းဝန်ထမ်းနေရာတို့ PP ဝဆုံပြီးဝင်မယ်ပြီးအပေါ်မှာတက်လာမယ်တက်လာပြီးကိုကျွန်တော် disinfection တွေပေါ့နော် disinfection တွေလုပ်မယ
်ပြည်ရင်းလေကြောင်းလိုင်းတွေပြန်လည်ပြည့်စွက်ပြီးသတင်းနှစ်ပတ်လောက်အကြာ၈နှစ်ဆက်မှာပြည်ပလေကြောင်းခီးစဉ်တွေစတင်နိုင်ဖို့လည်းပြင်ဆင်နေပါတယ်ကာယောဂါကူးစက်မှုတွေကြောင့်ပြည်ရင်းပြည်ပလေကြောင်းခီးစဉ်တွေရန်နာတာပါဝင်သွားလာလှုပ်ရှားမှုတွေကိုကန့်သတ်ခဲ့ရတဲ့အတွက်မြန်မာနိုင်ငံရဲ့ခီးသွားလုပ်ငန်းမှာ80ရာခိုင်နှုန်းကျော်ထိခိုက်ခဲ့ရကြောင်းလည်းမြန်မာနိုင်ငံဟိုတယ်နဲ့ခီးသွားလာရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်ကျမိုင်းနဲ့အကစားဝင်ကြီးဌာနရဲ့ဒီကနေ့မော်လယ်ပိုင်းထုတ်ပြန်ပြီးချိန်အထိမြန်မာနိုင်ငံမှာကိုဗစ်ကရောဂါကြောင့်သေဆုံးသူ 2,200 ကျော်နဲ့ကူးစက်သူအထူးပြုလူနာပေါင်းကတော့ 38,000 ကျော်ရှိနေပါလိမ့်ရှင်။ကျွန်မကတော့စုစုပါ VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားတာပါ။